မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတွေမှာအကြက်တဲတွေနဲ့ကြုံနေရပြီးလူသားချင်းစာနာမှုအကူအညီတွေရဖို့ကိုလည်းအခက်အခဲတွေရှိနေပါတယ်။အထူးသဖြင့်ကတော့ကရင်ပြည်နယ်ထဲဖြစ်ပါတယ်။ကရင်ပြည်နယ်ထဲမှာတော့အလှမ်းဝေးကွာတဲ့နေရာတွေမှာခိုလုံနေရတဲ့စစ်ဆောင်ပြည်သူတွေစီကိုအကူအညီတွေရောက်နိုင်ရေးပို့ပြီးတော့ခက်ခဲလာတယ်လို့ကရင်ပြည်နယ်အရက်ဖတ်ဖွဲ့တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းဦးတင်မောင်တန်းပြောပြပေးပါရှင်
။ပြည်တွင်းကစစ်ပွဲတွေကြောင့်ကရင်ကြီးရွာသားအများပြားဟာထိုင်းနေဇက်ဘက်ကိုတိမ့်ရှောင်ကြရပေမဲ့ထိုင်းအနာပိုင်တွေဘက်ကသူတို့ထဲကတချို့ကိုသာယာယီခုံလုံခွင့်ပေးပြီးအများပြားကတော့နေဇက်ဖြတ်ကျော်ခွင့်မရကြပါဘူး။ဒါကြောင့်လည်းသူတို့ဟာပြည်တွင်းလက်လဲခိုးအောင်နေရတဲ့ဒုက္ခဒဲတွေဖြစ်ပြီးနိုင်ငံတကာနဲ့ကုလသမဂ္ဂအေဂျင်စီတွေရဲ့အကူအညီအထောက်ပံ့နဲ့လည်းအလန့်ဝင်းနေပါတယ်။ထိုင်းနိုင်ငံတွေရောက်လာတဲ့ဒုက္ခဒဲတချို့ကိုလည်းထိုင်းဘက်ကနေရပြန်ပို့ဖို့ဖိအားပေးခဲ့တဲ့အတွက်စစ်ပြေးဒုက္ခဒဲအများပြားဟာပြည်တွင်းမှာပဲဘေးလွတ်ရာကိုတနေရာပြီးတနေရာရွှေ့ပြောင်းနေထိုင်ကြရတာပါစစ်ပြေးဒုက္ခသည်တွေဟာလက်လန်းမမီတဲ့နေရာတွေမှာတကွဲတပြားစီရောက်နေကြလို့နိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အခက်အခဲကြုံနေရတယ်လို့ကရင်လူခွင့်ရေးအဖွဲ့ KHRG ပြောခွင့်ရစောနန္ဒစုက VOA ကိုပြောပါတယ်အထူးသဖြင့် KNU နယ်မြေတွေဖြစ်ကြတဲ့တမဟာ1တောက်ထုံးခိုင်းတမဟာလေးဒဝဲခိုင်နဲ့တမဟာငါဖားပုန်ခိုင်ဒေသတွေကပြည်ရင်းဒုက္ခသည်တွေဟာအကူအညီတွေနဲ့အလန့်ဝင်းနေတာလို့ပြောပါတယ
်။သူတို့ကပြည်များတွေရဲ့ဟိုလေတဲထဲမှာတို့ဒီလူရှိတော်ထဲမှာတို့အဲ့ဒီမျိုးတွေဆက်ပြေးနေရတာပေါ့နော်။ဆိုတော့အဲ့လိုမျိုးအစုအဖွဲ့အပြင်းနေတဲ့အခြေအနေစုဖက်တွေကကြာတော့ဒီလိုမှ humanitarian aid က access မရကြဘူးခင်ဗျာ
။ထိုင်းနေစက်ဒါမှမဟုတ်ထိုင်းနေဆက်နဲ့တိတ်ပြီးအလံမဝေးတဲ့ပြည်တွင်းဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေထောက်ပံ့ဖို့လွယ်ပေမဲ့ကရင်ပြည်နယ်အတွင်းပိုင်းကစစ်ပြေးဒုက္ခသည်တွေကိုတော့ပြည်တွင်းကအရက်ပဲ့အဖွဲ့တွေကပဲအဓိကအကူအညီပေးနေရတာပါအခက်အခဲကတော့ပြည်တွင်းအရက်ပဲ့အဖွဲ့တွေမှာဒုက္ခသည်တွေကိုလုံလုံလောက်လောက်ထောက်ပံ့နိုင်ဖို့ငွေချေးအင်အားမရှိကြဘူးလို့စောနန္ဒစုကပြောပါတယ်
လူသားချင်းစာနာဆောင်တာမှုအကူအညီကိုတန်ဖိုးပြုဖို့အတွက်ဝင်ရနိုင်တာကကျတော့ဒီကကဒီလူထုအဖွဲ့အစည်းတွေပဲဖြစ်တယ်ပေါ့နော်ဆိုတော့ဒီhumanitarian aid ကိုပို့ဆောင်ပေးနိုင်တဲ့အဖွဲ့အစည်းကလည်းတော်တော်လေးဆန်းလေးတွေမရှိကြဘူးဆိုတော့ဒီနိုင်ငံတကာလူသားချင်းစာနာဆောင်တာမှုအကူအညီပေးနေတဲ့အလို့ရှိအဖွဲ့အစည်းတွေအနေနဲ့နော်ကျွန်တော်တို့ဒီတောက်ဆိုခြင်းပြတာတဲ့အတိုင်းလေဒီလိုမျိုး IDP ကိုရှိတဲ့နေရာကိုရီချောင်းလုံးနိုင်တဲ့လိုကယ်စိတ်ကိုတဲ့ဒီနဲ့တန်းရက်ရေပုံကြီးကိုချမ်းချူပြဖို့အတွက်ဒါကျွန်တော်တို့ကဒါတောင်းဆိုတာပေါ့နော
်ကြီးပြင်းနဲ့အတွင်းစစ်ပြေးဒုက္ခတွေတွေရင်ဆိုင်နေကြရတဲ့အခက်အခဲတွေကိုအငင်းပဲခံပြည်သူများ၏ဘဝများဆိုတဲ့ခေါင်းစဉ်နဲ့ KHRG ကအွန်လိုင်းဆွေးနွေးပွဲတစ်ရက်ကိုဗုဒ္ဓနေ့ကပြုလုပ်ခဲ့ပြီးအဲ့ဒီဆွေးနွေးပွဲကိုအရက်ပဲ့အဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေတက်ရောက်ခဲ့ကြပါတယ်။ဒေသခံတွေရဲ့အခက်အခဲတွေကိုမေးမြန်းသုတေသနပြုထားတဲ့အချက်လက်တွေကိုဒီဆွေးနွေးပွဲမှာ KHRG ကတင်ပြခဲ့ပါတယ်။စစ်ကောင်စီဟာဒုက္ခသည်တွေစီရောက်မဲ့အကူအညီတွေကိုတားမြစ်ထားသလိုလူသားချင်းစာနာတဲ့အကူအညီတွေဝင်ရောက်နိုင်မဲ့လမ်းတွေကိုလည်းပိတ်ဆို့ထားပါတယ်လို့ KHRG ကပြောပါတယ်။2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းကစလို့ကင်းပြင်းတဲ့အတွက်စစ်ပြေးဒုက္ခတဲ့တသိန်း9,000ကျော်ရှိပြီးဒူပလာယာခိုင်နဲ့မူဒရော့ခိုင်မှာစစ်ရှောင်းအများဆုံးခိုးလုံနေကြတာဖြစ်ပါတယ်ပဋိပက္ခကြောင့်အိုးအိမ်စွတ်ခွာပြေးနေကြရတဲ့မြန်မာပြည်တွင်ဒုက္ခသည်တွေကိုလူသားချင်းစာနာကူညီမှုပေးနိုင်ဖို့အာဆီယံအဖွဲ့ကကြိုးပမ်းနေတာရှိပါတယ်ပြီးခဲ့တဲ့မြန်မာလူသားချင်းစာနာမှုကူညီရေးအာဆီယံညီနိုင်ဆွေးနွေးပွဲအတွင်မြန်မာနိုင်ငံအတွင်ဦးစားပေးဒေသတွေသတ်မှတ်ခဲ့ရမှာကင်းပြည်နယ်လည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့လည်းအာဆီယံနဲ့မြန်မာအကြားအကူအညီပေးရေးနီလဆိုင်ရာသဘောကောလချက်တွေကြောင့်ဒီအကူအညီတွေပေးနိုင်ဖို့ကြံ့ကြာနေစေပါ။မကြခင်မြန်မာနိုင်ငံကိုလာရောက်မဲ့မြန်မာအရေးဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ခီးစဉ်တွေမှာတော့အာဆီယံရဲ့လူသားချင်းစာနာမှုကူညီမှုဆိုင်ရာအထောက်အပံ့ကိစ္စတွေကိုပြန်လည်ဆွေးနွေးမယ်လို့ထုတ်ပြန်ထားကြပါတယ်။